င်္ဂလာညနေခင်းပါသတင်းများရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်အောက်တိုဘာလ1ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောဂါနဲ့တိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါညနေနားဆင်မဲ့တဲ့နေ့ဒီမှာတော့စင်ကာပူနိုင်ငံကအင်ဒိုပစိဖိတ်ဝန်ကြီးဆင်စီဝဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားနဲ့မြန်မာအရေးပါဝင်ဒေသရင်းကိစ္စတွေဆွေးနွေးဖို့ရှိနေပါတယ်။နိုဝင်ဘာအမေရိကန်လွှတ်တော်ယူကောက်ပွဲမှာစိုက်ဘာအင်တာနက်ကနေမဲဆန္ဒရှင်တွေပေါ်လွှမ်းမိုးမဲ့ကြိုးပမ်းမှုအရေးအယောင်တွေတွေ့နေရပါတယ်။ဒီလိုထက်ကြရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတိမ်ငြိမ်ထိုင်တဲ့သူချိန်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံတဝမ်းမိုးများပြီးတော့ရေကြီးနေတာကြောင့်ရေဘေးတန်တင်နေကြတဲ့သူတွေကိုသက်ဆိုင်ရာအသင်းဖွဲ့တွေကကူညီဆောင်ရွက်ပေးနေတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီလိုလွှားချက်ကိုပြည်သူတို့အတွက်ပြည်နယ်တရေယူနေတဲ့မြေတဲ့မြပြည်တော်စုကိုဆင်းရဲပို့နေတဲ့လူကြရားလည်းဒီလနှူနေတာရှိတယ်ဒီကြီ
းပဲကြွနေ။အကိုတိုင်းအစိုးရစီမံဘဏ္ဍာဝန်ကြီးဦးညွန့်ရွှေပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်အစုံတင်ပြပေးပါမယ်။ဒါအပြင်ရှစ်ခိုင်မြောက်ပိုင်းဒေသအကြမ်းဖက်တိုက်ခိုက်မှုတွေအပေါ်အစိုးရတပ်ကစစ်ဆင်ရေးတွေကြောင့်ရင်ဂျာဒုက္ခသည်တွေလုံးရင်းနဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်ထဲဝင်ရောက်ခလုံးခဲတာတနစ်နီးပါးရှိလာတဲ့အချိန်မှာပဲဒုက္ခသည်တွေရဲ့အခြေအနေကိုကြားကြမယ်အပြင်အမေရိကန်ပြည်ထောင်စုကြားကာလလွတ်တော်ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုရတဲ့အချိန်မဲဆန္ဒရှင်တွေရဲ့နိုင်ငံရေးဥစားရီပြောင်းလဲမဲ့နိုင်ငံခြားအခြေစိုက်ဟက်ကာတွေကိုကာကွယ်ဖို့ကြိုးပမ်းနေကြတဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာကြားမှာပါ။အခုတော့ဒီကနေ့ညနေခင်းထိတ်တန်းရောက်တဲ့တွင်တွေကိုကိုအောင်လင်းဦးနဲ့အမတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမတ်ပွန်ပီယိုဟာအရှေ့တောင်အရှေ့နိုင်ငံများထင်အာဆီယံအသင်းဝင်တွေနဲ့ဒီသတင်းပတ်သက်စင်ကာပူနိုင်ငံမှာတွေ့ဆုံတဲ့အခါအင်ဒိုပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မျှော်မှန်းချက်တွေကိုမြင့်တင်ဖို့ကြိုးစားမှာဖြစ်ပါရဲ့။ဒါပေမဲ့လည်းတွေ့ဆုံမှုအတွင်းမြောက်ကိုရီးယားအရေးစိုးရိမ်မှုတွေမကင်းမှုတွေလွှမ်းမိုးနေနိုင်တယ်လို့မြန်မာအရေးနဲ့ပတ်သက်လို့လည်းဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အရှေ့အာရှကဝန်ကြီးအဆင့်စီးပွဲမှာဝန်ကြီးပွန်ပေဟာကျန်နိုင်ငံကနိုင်ငံခြားဝန်ကြီးတွေနဲ့လည်းတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးပါဝင်ဒေသရင်းလုံခြုံရေးအတွက်ချင်းချောက်မှုတွေတောင်တရုတ်ပြည်နယ်ပြင်တွင်ပိုင်ဆိုင်မှုကြောင့်အငင်းပွားပြီးတင်းမာမှုတွေကြုံနေရတဲ့ကိစ္စတွေဖြင့်ရခိုင်ပြည်နယ်ကပြပတဲ့ကြောင်းထပ်ပြေးချရတဲ့ရွှေဂျာရီအရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စတွေတော်တော်များကိုဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။မြန်မာဆွေးနွေးကတော့ရွှေဂျာဆိုတဲ့အမည်ကိုတင်ဝင်အသိမှတ်ပြုလက်ခံမထားလို့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းတွေနဲ့လက်တွဲကြိုးပမ်းမှုတွေရှိတဲ့အကြောင်းပြောဆိုထားတာပါ။ရှီယာရှာဝန်ကြီးအဆင့်စီးပွဲတွင်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟုန်နဲ့တရားတွေ့ဆုံဖို့ရှိမရှိဒင်းတော့တွေကမေးမြန်းရမှာတော့ညီလာခံမှာမြောက်ကိုရီးယားထိပ်တန်းတပ်မှန်တက်ရောက်မှာဖြစ်ပေမဲ့တရားတွေ့ဆုံဖို့အတွက်တော့လက်တလောစီစဉ်ထားတာမရှိသေးတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအရာရှိသူကဖြေကြားထားပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတော့အမေရိကန်ပါဝင်နိုင်ငံတော်များကဝန်ကြီးတွေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တွေ့ဆုံနေအောင်ကြိုးပမ်းမှုတွေရှိနေတဲ့အကြောင်းပြောဆိုထားပါတယ်။
မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းလွှဲပြောင်းပေးထားတဲ့တည်ဆုံသူတွေရဲ့ကျွမ်းကျန်ရှုအလောင်း55စုံကိုဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားနိုင်ငံမှာအခမ်းအနားကျင်းပပြီးအမေရိကန်စစ်တပ်တယူပို့ဆောင်ရေးလေရင်တွေပေါ်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။ဒီကျွမ်းကျန်ရှုအလောင်းတွေကိုအမေရိကန်ပြည်ထောင်စုဟာဝိုင်အီပြည်နယ်ကိုတည်ဆောင်လာမှာဖြစ်ပါတယ်။ဟာဝိုင်အီပြည်နယ်ကပူရဲစစ်အခြေစိုက်စခန်းပါဟာဘာဟစ်ကမ်ကိုဆက်ရောက်လာချိန်မှာတော့လုံးမဲ့ဒုတိယအခမ်းအနားမှာတော့ကိုရီးယားစစ်ပြန်တအူးရဲ့တားဖြစ်သူဒုတိယသမ္မတမိုက်ပန့်စ်တက်ရောက်မှာပါ။တောင်ကိုရီးယားနိုင်ငံအိုဆန်လေးထပ်အခြေစိုက်စခန်းမှာလုပ်တဲ့ပြန်လည်လွှဲပြောင်းရေးအခမ်းအနားမှာတော့ကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီးဗင်းစင့်ကေဘရူးကစစ်တုံးမန်းတွေနောက်စစ်အတွင်းကြာဆုံးသူတွေကိုတိုင်းပြည်ကိုပြန်လည်တည်ယူရတဲ့အစဉ်အလာတာဝန်နဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။အမေရိကန်ကိုလွှဲပြောင်းပေးတဲ့ကျွမ်းကျန်ရော့အလောင်းတွေဟာဘယ်သူတွေလဲဆိုတာကိုဖော်ထုတ်နိုင်မဲ့သတင်းအချက်လက်အများစုကိုမြောက်ကိုရီးယားဘက်ကမပေးဘူးလို့လည်းအမေရိကန်ကာကွယ်ဆိုင်ရာတာဝန်ရှိသူက VOA ကိုပြောပါတယ်။ကျင်းကျန်ရုပ်အလောင်းကြီးထည့်ထားတဲ့တစ်တာ55လုံးကိုစစ်တီတူရဲ့ကိုပိုင်နံပါတ်ပြားတစ်ခုတည်းနဲ့မြောက်ကိုရီးယားဘက်ကပေးခဲ့တာလို့လည်းအမည်မဖော်တဲ့အရာရှိကပြောပါတယ်။ဒီတစ်တာတွေထဲကရုပ်အလောင်းကြီးကဘယ်သူတွေလဲဆိုတာကိုအမေရိကန်ကျွမ်းကျင်သူတွေဖော်ထုတ်တာမှာအထောက်အကူဖြစ်မဲ့အချက်လက်တွေလည်းဘာမှမပေးဘူးလို့သူကပြောပါတယ်။ကျင်းကျန်ရှုအလောင်းတွေကိုဘယ်သူတွေလဲဆိုတာဖော်ထုတ်နိုင်ဖို့လနဲ့နှစ်နဲ့ချီကြာမြင့်နိုင်တယ်လို့လည်းပြောပါရယ်အခုချိန်ထိတော့ဒီကျင်းကျန်ရှုအလောင်းတွေဟာအမေရိကန်စစ်သားတွေအဖြစ်အတည်မပြုရသေးပါဘူးရှင
်စင်ပါဝင်နိုင်ငံကရွေးကောက်ပွဲအတွက်ဒီနေ့ထုတ်ပြန်လိုက်တဲ့မေယာလက်တစ်စိတ်ပိုင်းအရအာနာယဇနူပီရဲ့ပါတီကလွတ်တော်မှာအများစုဖြစ်နေအနိုင်ရရှိသွားပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရလွတ်တော်နေရာ210နဲ့109နေရာကိုဇနူပီရဲ့ပါတီကအနိုင်ရရှိလိုက်တာပါ ဒီကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MTC ကတော့42နေရာအနိုင်ရခဲ့ပါတယ်။ဂျန်နေရာတွေမှာဘသူအနိုင်ရရဆိုတော့တော့ဆက်လက်ထုတ်ပြန်သွားမှာပါ။ဂျန်နေသေးတဲ့အထက်ကအနည်းဆုံးနေရာ30ကိုဇနုပီအက်ပါတီကလည်းအနိုင်ရမယ်ဆိုရင်တော့လွတ်တော်မှာ3ပုံ2ပုံကိုထိန်းချုပ်နိုင်မှာဖြစ်တာကြောင့်ဂျန်ကူဇယ်ရီရဲ့ထောက်ခံမဲမလို့ပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခွင့်ရရှိမှာလည်းဖြစ်ပါတယ်။တမနာယူကောက်ပွဲအတွက်မဲရီကိုတော့ဆက်လက်ရည်တွက်နေစေဖြစ်ပြီးဒီသတင်းပတ်နောက်ပိုင်းလောက်မှာထုတ်ပြန်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ။တမနာယူကောက်ပွဲမှာတော့တိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့တမနာရောဘတ်မူကပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလနဲ့လွတ်ထွက်သွားခဲ့ပြီးတဲ့နောက်တမနာတာဝန်ယူထားတဲ့ Emmerson Mnangagwa နဲ့အတိုက်ခံ MDC ပါတီခေါင်းဆောင် Nelson Chamisa တို့အဓိကဦးဆောင်ရှင်ပြိုင်ခဲ့ကြတာလည်းဖြစ်ပါတယ်
။တရုတ်နဲ့ဗြိတိန်နိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးကိုပံ့ပိုးပေးဖို့နဲ့နိုင်ငံတကာအရှင်းမှာဘုံရည်တည်ချက်နဲ့ဆောင်ရွက်ကြဖို့နှစ်နိုင်ငံနိုင်ငံသားဝင်ကြီးတွေဆွေးနွေးခဲ့ကြပါတယ်။တရုတ်ပြည်တိန်တို့ရဲ့ကိုချိန်မှမြောက်မဟာဗျူဟာဒယလော့ဂ်မှာအခုလိုဆွေးနွေးကြတာဖြစ်ကြောင်းပြည်တိန်နိုင်ငံသားဝင်ကြီး Jeremy Hunt ကပြောဆိုခဲ့တာပါ။ကွာခြားချက်တွေအများလာတဲ့နှစ်နိုင်ငံကြားဘုံသဘောတူကြတဲ့ကိစ္စတွေလည်းရှိကြောင်းပြည်တိန်နဲ့တရုတ်နှစ်နိုင်ငံစလုံးမှာကဘာတလွှားမှာဩဇာရှိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖော်ဝင်နေလည်းဖြစ်တဲ့ကြောင်းဒါကြောင့်လည်းနှစ်နိုင်ငံကြားမှာဘုံရည်တည်ချက်တွေရှိတယ်လို့ပြည်တိန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့တာပါ။လလဆာကုံတွေးကိုပံ့ပိုးပေးရေးအထူးတကားဆောင်ရွက်နိုင်ကြသလိုမြန်မာပါကစ္စတန်အာဖဂန်နစ္စတန်ဆီးရီးယားတို့လိုနိုင်ငံတွေကပြဿနာကြီးတွေကိုဖြေရှင်းလာမှလည်းပံ့ပိုးဆောင်ရွက်ပေးနိုင်ကြောင်းလည်းဗြိတိန်နိုင်ငံချိုင်းဝင်ကြီးဟန့်ကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံပိုင် CCTV ရုပ်သံနဲ့တီးထန်တွေ့ဆုံဆွေးနွေးမှုမှာဗြိတိန်နိုင်ငံချိုင်းဝင်ကြီးကအခုလိုပြောဆိုသွားတာလည်းဖြစ်ပါတယ်။ပြည်တွင်းနိုင်ငံအနေနဲ့တရုတ်နဲ့နှစ်ဖက်အကျိုးတူဆက်ဆံရေးခေတ္တတရက်ကိုဖော်ဆောင်လိုတယ်လို့လည်းနိုင်ငံချိုင်းဝင်ကြီးကထပ်လောင်းပြောဆိုသွားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့ဒိုင်းဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေနိုဝင်ဘာလနဲ့ကျင်းပဖို့ရှိနေချိန်မှာပဲမဲဆန္ဒရှင်တွေပေါ်လွှမ်းမိုးဖို့ကြိုးပမ်းမဲ့အရေးရောင်တွေလည်းဖတ်ပေါ်နေပါတယ်။ဒါပေမဲ့လည်းမကြသေးရင်တော့ပေါ်ထုတ်တွေ့ရှိခဲ့တဲ့လောက်ရတရဲ့နောက်ကွယ်မှာဘသူတွေရှိနေတယ်လဲဆိုတော့တော့ပုဂ္ဂိကကုမ္ပဏီတွေနဲ့စိုးရတာဝန်ရှိသူတွေထုတ်ပေါ်ပြောဆိုဖို့တွန်းဆုံနေပါတယ်။ Facebook ကတော့သူ့ရဲ့ Internet လူမှုကွန်ရက်နဲ့ Instagram တွေပေါ်မှာမျိုးသားတဲ့အပြည့်အမူတွေနဲ့ပူးပေါင်းညီနိုင်နေတဲ့အကောင့်32ခုကိုပိတ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။စုံစမ်းစစ်ဆေးလုပ်ငန်းတွေဟာအစာပြုအစိမ့်မှသာရှိနေသေးတဲ့အတွက်နောက်ကွယ်မှာဘသူတွေရှိနေတယ်လဲဆိုတော့အပါအဝင်အချက်လက်တွေအားလုံးကိုတော့မသိရသေးတဲ့အကြောင်းလဲ Facebook ရဲ့ blog စာမျက်နှာမှာပြောဆိုထားပါတယ်။ပိတ်လိုက်တဲ့အကောင့်တွေကိုဖွင့်လှစ်ခဲ့သူတွေဟာအရင်ကရုရှားခြေဆိုင်အင်တာနက်သုတေသနအေဂျင်စီကဖန်တီးခဲ့မှုရဲ့အကောင့်နဲ့မတူပဲဘသူပဲဝါဆိုတော့ပေါ်ထွက်ဖို့ပုံမခက်ခဲကြောင်းလဲ Facebook ကပြောဆိုထားတာပါ။ကျွမ်းကျင်သူတွေကတော့ရုရှားရဲ့လူရည်တွေနဲ့ပတ်သက်လို့ Facebook ကအထူးအဖွဲ့တစ်ခုဖွဲ့စည်းကန့်ကွယ်ဖို့လိုအပ်တယ်လို့လည်းရှုမြင်ကြပါတယ်။ဆိုင်ဘာအင်တာနက်တက်ကတ်မှုတွေကိုကာဝေးရမှာအမေရိကန်ဆူရနဲ့လွတ်တော်ကဆောင်ရွက်နိုင်တာတွေရှိကြောင်းလဲပြောဆိုနေကြတာပါ။အမေရိကန်အမိမြင့်လုံခြုံရေးဝန်ကြီးဌာနဝန်ကြီးChristian Nelson ကတော့နိုင်ငံလုံးဆိုင်ရာ cyber လုံခြုံရေးညီလာခံမှာ Facebook ရဲ့ကြေညာချက်နဲ့ပတ်သက်လို့တိုက်ရိုက်ပြောကြားမတော်ပြီမလဲရွေးကောက်ပွဲလုပ်ငန်းအကောင့်ထဲပေါ်ရေးအဖွဲ့အစ်တစ်ခုရဲ့အကူအညီနဲ့ American ရွေးကောက်ပွဲစနစ်ကိုကာကွယ်ရေးအရှိန်နဲ့ဆောင်ရွက်မှုတွေရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်
Donald Trump ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့မန်နေဂျာဟောင်း Paul Manafort ကယူကရိန်းနိုင်ငံရေးအတွက်ဆောင်ရွက်ပေးမှုကနေရခဲ့တဲ့တန်းနဲ့ချီတဲ့ဒေါ်လာငွေတွေကိုပြည်ပဘန်ဆင်းတွေဖွင့်ပြီးစီမံခန့်ခွဲခဲ့တာမှာအခွန်နဲ့ဘဏ်ဥပဒေတွေကိုဖောက်ဖျက်ခဲ့တယ်လို့အမေရိကန်အစိုးရရှင်းနေတွေကယုံကြည်နေကြပါတယ်။ Manafort ရဲ့ရှင်းနေတွေကတော့သူ့ရဲ့စီးပွားဘက်အပေါ်မှာပြစ်ဖို့ပါတယ်။မနေ့အင်ကာနီကဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမှာအခွန်နဲ့ဘဏ်ဥပဒေတို့ကိုချိုးဖောက်မှုဆွဲစစ်တင်တဲ့မနန်းဖို့ကိုတရားရုံးစစ်ဆေးမှုနဲ့ပတ်သက်ပြီးသူ့ရဲ့ရှင်ကြီးထောမတ်ဇယ်ဟင်းကကြေညာချက်ထုတ်တာမှာတော့ရစ်ဂိတ်ဆိုတဲ့လူတစ်ယောက်ကြောင့်ဒီကိုရောက်လာရတာလို့ပြောဆိုခဲ့ပါတယ်ယူကရိန်းသမ္မတဟောင်းဗစ်တာယနုခိုဗစ်နဲ့သူ့ရဲ့ရုရှားလိုလာတဲ့ Regions Party အတွက်မနန်းဖို့ရဲ့နိုင်ငံရေးအကျိုးဆောင်ကကိုပေးခဲ့တဲ့ဩစာရှိတဲ့ယူကရိန်းတထည်တွင်နဲ့ Rick Gates တို့ကိုရှင့်နေကအပြစ်တင်တာပါမနန်းဖို့နဲ့ Gates တို့ကိုယူကရိန်းနိုင်ငံအရေးဆောင်ရွက်ပေးမှုတွေနဲ့ဆက်ဆက်တဲ့ဆွေးဆက်တွေနဲ့ပ ီးခဲ့တဲ့နှစ်နဲ့ဒီနှစ်စောပိုင်းတို့မှာဆွဲချက်တင်ခဲ့တာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားလိုဂျာဝင်နှောက်ယှက်မှုကိုဥဆောင်စုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကဆွဲချက်တင်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာ Gates ကဆွဲချက်နှစ်ခုအတွက်အပြစ်ရှိကြောင်းဖြောင့်ချက်ပေးထားပြီးအထူးစုံစမ်းရေးမှူးရဲ့စုံစမ်းမှုမှာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။မနမ်းဖို့အမှုမှာလည်း Gates ကအရေးပါတဲ့သက်သေတူဖြစ်လာခဲ့ပါတယ်။ပေါ်မနမ်းဖို့ကတော့အခွန်နဲ့ဗန်ဥပဒေချိုးဖောက်မှုဆွဲချက်တင်တဲ့ရင်ဆိုင်နေရပြီးသူ့မှာအပြစ်မရှိတဲ့အကြောင်းရှောက်လဲခဲ့ပါတယ်ရှင်။
ဤဝန်ကောင်းဆောင်နေတဲ့တရားစီရင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခံလန့်ချက်ကိုဤဝန်စစ်တပ်မှဩဇာရှိဆုံးတပ်ဖွဲ့တစ်ခုဖြစ်တဲ့တော်လိုင်းရေးပြည်ဆောင်တပ်ရဲ့ခြေကကပယ်ချလိုက်ပါတယ်။ဤဝန်တော်လိုင်းရေးပြည်ဆောင်တပ်ရဲ့တပ်မှုဖြစ်တဲ့မိုဟာမက်အလီဂျာဖာရီကအမေရိကန်သမ္မတကိုနတ်ဆိုးကြီးတစ်ပါးဖြစ်ခေါ်တုံ့နှံပြီးဤဝန်ကောင်းဆောင်နေတဲ့စကားပြောခွင့်ပြုမှာမဟုတ်တဲ့အကြောင်းပြောဆိုလိုက်တာပါ။ဤဝန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ဤဝန်ကောင်းဆောင်နေတဲ့ကြိုတင်ကတ်သက်ချက်တွေမထားဘဲတရားစီရင်ဖို့သမ္မတထရန့်ကဒီစဉ်ပတ်တဲမှာပဲအင်ဂျီယိုမှာတင်းစားရှင်လမွေအတွင်းကမ်းလှမ်းခဲ့တာကိုအီရန်ဘက်ကအစင်းမြင်ရရှိသူတုတ်ပြန်တာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။အီရန်ဘက်ကဒီလိုပယ်ချခဲ့ပေမဲ့သမ္မတထရန့်ကတော့မနေ့ကဖလော်ရီဒါပြည်နယ်မှာထောက်ခံသူတွေကိုပြောကြားတဲ့မင်းငုံမှာတော့အီရန်အနေနဲ့ကမ်းလှမ်းချက်ကိုလက်ခံလာမယ့်အလားအလာတွေရှိတဲ့အကြောင်းပြောဆိုခဲ့တာပါ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီလောင်ကျွမ်းမှုနှစ်ခုကြောင့်ထောင်နဲ့ချီတဲ့အိုးအိမ်တွေမိဘေးကျရောက်မဲ့အန္တရာယ်ရှိတယ်လို့အမေရိကန်မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကယ်လီဖိုးနီးယားမြောက်ပိုင်းမှာအင်တချိုလဲမီးလောင်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်။မန်ဒိုစီနိုနဲ့လိတ်ခရိုင်တွေတဲက188စတူယန်ကီလိုမီတာလောင်ကျွမ်းခဲ့တဲ့တော်မီကိုထိန်းချုပ်နိုင်ဖို့မိသက်သမားတွေစ조사နေကြဆဲဖြစ်ပါတယ်။လူပေါင်း 19,000 နီးပါးဘေးလွရာရှောင်တိန်ခဲ့ရပါတယ်။အနည်းအနာရက်ွက်အတော်များများနဲ့မန်ဒိုစီနိုတစ်တော်ရင်ဒေသတစ်ခုတို့ကိုတော့ဘေးလွရာပြောင်းရွှေ့မိန်ထုတ်ထားဆဲဖြစ်ပါတယ်ရှင်။
ပေါ်ဒူးနေညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မနာ bamish.voanews.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်မြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုတွေဖြစ်နေရမှာပဲခူးတိုင်းကအဆိုးဆုံးဖြစ်နေပြီးပဲခူးတိုင်းအတွင်းမှာရေဘေးကယ်ဆယ်ရေးစခန်း200ကျော်ဖွင့်လှစ်ထားပါတယ်။မွန်ပြည်နယ်မှာရေပြန့်ကျသွားပြီးဆိုပေမဲ့ကရင်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသတို့မှာမြေကြီးတိုးနေတဲ့အခြေအနေရှိနေတော့မှာမြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုနောက်ဆုံးအခြေအနေတွေကို VOA သတင်းထောက်နိုင်ကုန်အိမ်ကစူးစီးသတင်းပေးပို့ထားပါတယ်ရှင်။
ဆူလန်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်၅ခုမှာမိုးသည်သန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာပါ။ရည်ကြီးမှုအများဆုံးဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးကရေပေးတဲ့မှုအခြေအနေကိုတော့တိုင်းဆိုးရစီမံဘဏ္ဍာဝန်ကြီးဦးညွတ်ရွှေက VOA ကိုခုလိုပြောပါတယ
်။အင်ဂျီပေါင်း 21,169 အိမ်တော်စုပေါင်းက 22,226 လူအိမ်ပေါင်း 32,809 ရေပေးတော့တယ်ပေါ့နော်။ပြည်ထောင်စုစခန်းပေါင်း 204 ဦ
းရေပေးတဲ့သူတွေကိုတိုင်းဒေသကြီးဆိုးရွားကနေကိုယ်ကဲပြီးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားတယ်လို့တိုင်းဒေသကြီးရေဘေးဒုက္ခသည်ကိုယ်ကဲရေးစခန်းခေါင်းဆောင်လက်ဖြင့်ဝန်ကြီးဦးညွတ်ရွှေကခုလိုဆက်ပြောပါတယ
်။ပဲခူးမှာသာသနာ့ဘိတ်မှာအတိုင်းဒေသကြီးရေဘေးဒုက္ခသည်ကိုယ်ကဲစခန်းဖွင့်ပြီးတော့မှကျွန်တော်ကိုယ်တိုင်ခေါင်းဆောင်ပြီးတော့တိုင်းထက်အုပ်ချုပ်ရေးမှုတွေရှိတယ်။နေ့တိုင်းနေ့တိုင်းခဏဆိုင်အိကဲတွေအကုန်လုံးခရိုင်ချင်းတိုင်းချင်းခဏချင်းနဲ့ရှိနေထိုင်တယ်။စခန်းတစ်ခုတိုင်းတစ်ခုတိုင်းမှာမြို့နယ်အဆင့်ရာကြီးတယောက်ကအကြီးရအောင်ချိုးရမှုရယ်ဆယ်ရာရမှုရယ်ဆယ်မောရယ်သူတို့ကောင်းဆောင်တားပြီးတော့မှသူတို့လူအချက်တွေကိုဖြည့်ဆည်းဖို့အတွက်နေ့စဉ်တရင်ယူနေတယ်နေ့စဉ်နဲ့မြပြောင်းစုကိုဆင်းရဲပို့နေတယ်လူကြေကြေလည်းဒီကနှူနေတာရှိတယ
်ပဲခူးတိုင်းဒေသကြီးမှာဆိုရင်ပြီးခဲ့တဲ့28ရက်နေ့တုန်းကမတောက်ဆက်ရေပေါက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့လက်ရှိမှာရေတွေရော့ကျသွားပြီမဲ့လည်းရေဘေးချောင်တွေနေရာမပြောင်းနိုင်သေးပါဘူးဒုရီယာမိုးများဆုံးရွာသွန်းပြီးရေကြီးနေတာကတော့ကရင်ပြည်နယ်ပါမိုးလေဝသနဲ့ဇလဗေဒကလည်းစိုးရင်ရေအမှတ်ကလည်းကျနေပြီဆိုပေမဲ့လည်းကရင်ပြည်နယ်ဘက်မှာညရေ30အချိန်နေမှာရှိနေတယ်လို့သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
်ဇလဗေဒကပြောတဲ့အတိုင်းဆိုရင်တော့ရေကျသွားတာပေါ့6လမ်းမလောက်ကျသွားလို့သူပြောတော့ပေါ့ဒါပေမဲ့မြို့ပေါ်မှာကြည့်တော့ရေကဒီတိုင်းမရှိနေသေးဘူးပေါ့ဒုက္ခသက်ဆန်းလူတွေကအိမ်မပြန်ရဲသေးဘူးတခြားမြို့နယ်တွေမှာလည်းရေတော်တော်ကျသွားတယ်ဆိုလည်းမြို့နယ်ကျွန်တော်တို့ကိပြီးရင်လည်းမရှိသေးဘူးအခုအဲ့လိုမကျတဲ့ကြားထဲမှာဂျာမီရဲ့လက်ဝဲပဲကမ်းမှာဆိုရင်ရွာရှိရွာလက်ရပဲကမ်းမှာဆိုရင်ကော့ဘိန်းတို့ကော့ပလိုင်းကော့ပေါက်ဖယားကြီးအဲ့ဒီရွာတွေမှာရေကနည်းနည်းတော့ပြန်တက်လာသေး
တယ်ကရင်ပြည်နယ်တွင်းရေကြီးမှုကြောင့်ဖယားသုံးစုမြို့နယ်ကော့ကဲမြို့နယ်တွင်းမှာသရားတွေရေတိုက်စားပြိုကျနေတာကြောင့်ကားလမ်းကြောင်းသွားလာရေးမှာခက်ခဲတွေ့နေစေဖြစ်ပါတယ်တနင်္လာရီတိုင်းဒေသကြီးတဲကရေကြီးမှုအများဆုံးဖြစ်ခဲ့တဲ့
ตอนนี้นายมีเงินเท่าไหร่ยี่เมื่อจะดีได้เจ้ายี่เป็นทุกข์ด้วยนี่ยังไม่เปลี่ยนนายดีบุลูตอนนี้นายยี่เมื่อสั่นนั่นเองก็ตายนู่นต่อกูเสียเลยอุ้ยยังมีสุ่ยก็เปลี่ยวว่าเลยโอ้ยยี่เป็นก็เจ้าเสียดีเสียฟ้าผ่าในกูอุ้ยกี่วันเลยก็แค่เสียเจ้าก็เอาเราท้องนี้เสียตัวอุ้ยยังไม่ได้เจ้าเนี่ยเสียเลยยี่เป็นเจ้าเสียสั่นนี่เนี่ยเราท้องนู้นเช็คกูจะมาดีเลยก็อุ้ยยังไม่เจ้าเนี่ยยี่จะมาอีกเจ้าอุ้ยยัง
Billy Yibik as a Yizagangu Yang Lede, Mongina Suya, Simangina Panayi, Louis Mujija Yuanji, Uwana Joga Piovare. ဒီကတော့တဲ့ဒီကတော့တော်တော်များများတော့အိမ်ပြန်နေကြပြီခင်ဗျာဒီကြပါတော့လေတရပိုင်းမှာရေပြန်ကြသွားတဲ့အတွက်လေရက်ကပြည့်ပြင်ထားရတဲ့ရန်ကုန်မော်လမြိုင်ကမ်းလှမ်းပုံမှန်သွားလာနေပြီလို့လည်းဝန်ကြီးကပြောပါတယ်စူလိုင်လ23ရက်နေ့ကစပြီးမိုးဆက်မပြတ်ကြွားသောမူကြောင့်ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းမကွေးတိုင်းမုံကြီးနယ်ကရင်ပြည်နယ်တွေမှာရေကြီးမှုဖြစ်ပွားခဲ့တယ်လို့မြေပြင်မှုတွေလည်းဖ Tavare, Tabi Yiji Mujao, Moodwins of Vasakin, the Romyamiale, Yimio Kabime, Pesi Mupamana Guru, Matishia Divavu, Muli Wadana Salabira, Nunjamu Uzi Sanagani, Tigli Mulla Point Tokia Cheya, Sakan Dan Diraji Alpine, Mandali Dan Dirajine, Makuidan Diraji Roma, Niajeje, Nibido, Kachinjine, Shamine Miapine, Tamain Duma, Niasine, Chantan Dirajine Pine Roma, Niyanambia, Mudi Chongya Kabi, Jacambinema, Diran Line, Sakan Dan Diraji Tapine, Yangudan Diraji Roma, Niakwapi, Muji Hevare, Kapli Pine Pine, Bengla Pine or Roma, Motoli, Akoni Vare. Manapiamanati Kamanchakaro, Kashimine, Shamine, Kayabine Duma, Niasine, Jandain de Rajine Pine Duma, Niahnabia Muti Chungwabi, Yangundan, Iauri Dine, Taninda Dine de Raji, Chimbine, Yakambine, Kayimbine, Mubine Duma, Niakwebi Mujin and Lu, Yaya Yanungi Pitelu, Muli Wadane Salabida, Nunjamu Uzi Tanagani, Tren Topian Tavarekamia.
Nango in the name people Dora Washing, Pio in Yamabai, season ago line to Mida, second, Sako Nasangarogani select Tolinibare, Akura Yakaimia Bangani, Trepi Dodare Doka, the rear Chini Dream Pesaya Ama, Yakaimia Bangida, a jump at the Kamuripo, a soya, Sissin, Yirijang, Ruinja Doka, the rear alone Yene, Inichin Bangladesh, Nangane, Waya Kolumpera, the Nit Pilu Niba Shibime, Doka, the rear Chiniha, the dog, Suzo Washin is a Pipare, Yeti, do a chicken, Lua Chadrishin is a bin, a cool moto, Mojangle, Doka.
ဒေရီနေထိုင်စားတော့ရခဲ့နေပါတယ်ဒီအချိန်နဲ့ပတ်သက်လို့ကုသညုံကဆက်ပြောပြမှာပါဒေတာတွင်မိုးရသည်နဲ့မုတ်တုံမိုးတွေကြောင့်ရွှေကြဒုက္ခသည်စခန်းတွင်မှာရေကြီးမြေပြူရာတွေဖြစ်ပြီးတော့မကြခင်ရပ်ပိုင်းကပဲအချို့ကဘေးလွတ်ရနေရာပြောင်းရွှေ့မှုတွေလုပ်ခဲ့ရတာပါဒုက္ခသည်တွေအတွက်ရက်တီနေထိုင်ရေးအခြေခံလိုအပ်ချက်တွေမလောက်ငှဘူးလို့ကုညီဖွဲ့တွေကပြောနေကြမှာပဲအခုလိုမျိုးရာသီဥ
KOM ရှေ့ပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့နဲ့ Bangladesh အခြေဆိုင် ISCG လူသားချင်းစာနာကူညီမှုအဖွဲ့တို့ကနေပြီးတော့အကူအညီတွေပေးနေပါတယ်။ဒါပေမဲ့လည်းတကယ်တမ်းထိရောက်အကူအညီပေးနိုင်တာမရှိသေးဘဲနဲ့ဒုက္ခသည်တွေအတွက်အကောင်းဆုံးအဖြေကတော့သူတို့ရဲ့မူရင်းနေရပ်ကိုပြန်နိုင်ရေးဖြစ်ပါတယ်လို့ ISCG ရဲ့ပြောခွင့်ရသူPsychic Bisports ကဒီ Bengali ဘာသာစကားနဲ့ view ကိုပြောပါတယ်။
ဒီဘုန်းဘာသာနုစစ်ဖော်ရမြာမှာဒီဘုန်းဘာသာနုပြောရမယ့်အမှုဂျုံနဲ့
ဒီကနေ့ဆက်မှာသာသာရေခါလိုပဲတက်ခဲ့ပစ္စည်းထောက်ပံ့နေလိုပါတယ်။တို့တို့ကလူသားချင်းစာနာမှုကူညီရင်းနဲ့ဘေးကင်းလုံခြုံမှုအကာအကွယ်ပေးနိုင်မှုကျွန်တော်တို့ကအဓိကကြိုးစားနေတာပါ။တို့တို့ရည်တည်နေထိုင်မှုလိုအပ်ချက်တွေတော်တော်များရှိပါတယ်။ဒါပေမဲ့အစိုးရမူဝါဒကြောင့်တို့လိုအပ်တာမှန်သမျှတော့ကျွန်တော်တို့လည်းမပေးနိုင်ပါဘူး။တို့ဒီမှာဘလောက်ကြာကြာနေသွားမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။တခါတည်းစကန်နဲ့မှာတော့သူတို့လိုအပ်တာမှန်တယ်ရဖို့ဆိုတာကမဖြစ်နိုင်ပါဘူးသူတို့အတွက်တခုတည်းသောအဖြေကတော့သူတို့မူရင်းနေရာကိုပြန်သွားကြဖို့ပါသူတို့အတွက်လုံလောက်လောက်လုံမပေးနိုင်ဘူးဆိုတာကျွန်တော်လည်းသိပါတယ်တကယ်ကိုအခြေခံလိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့လည်းကျွန်တော်တို့ဘက်ကပြက်ကွက်နေပါတယ
်ပြီးခဲ့တဲ့ဩဂတ်စ်လအတွင်းကအာဆာလက်နက်ကင်ဖွဲ့ရဲ့ကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မြန်မာဆွေရတက်ကနေပြီးတော့ဒေသအတွင်းစစ်ဆင်ရေးတွေလုပ်ခဲ့ရမှာရန်ဂျာဒုက္ခသည်9သိန်းဝန်းကျင်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုခေါ်လုံခဲ့ရပါတယ်မြန်မာဆွေရတက်ဖက်ကလူခွင့်ချိုးဖောက်မှုတွေကြောင့်ထွက်ပြေးကြရတာလို့ရန်ဂျာဒုက္ခသည်တွေရောလူခွင့်အဖွဲ့တွေကပြောကြပါတယ်ဒါကြောင့်လည်းပဲဒီဖြစ်ရပ်ကိုလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တယ်လို့အမေရိကန်ပါဝင်နိုင်ငံတော်များများကသတ်မှတ်ပါတယ်မြန်မာဆွေရဘက်ကတော့ဒီနိုင်ငံတကာသုံးတဲ့ရန်ဂျာဆိုတဲ့စကားကိုလက်မခံတဲ့အပြင်ဆွဆွဲချက်တွေဟာတစ်ဖက်သက်ဆန်တယ်လို့တုံ့ပြန်ပါတယ်ဒုက္ခသည်တွေကတော့ပြန်လည်စီစစ်လက်ခံမယ်လို့နိုင်ငံတကာကကတိပေးပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ဒုက္ခသည်တွေပြန်ရည်အစီအစဉ်ကလက်တွေ့အကောင့်ထဲပေါ်လာတာမရှိသေးပါဘူး။ရ Runja Yiki Sa Nangedga Kangdu Muma, Lunuikon Si Pawin, Til Rasharuga Pisu Tare Chinin Jamulu, Dinanganegu Chenkapu Lumelu, Ia Silu Kore, Yopa Runja Kansigu Titangdu, Ibrahim Mohammed Kapioare.
আমরা দেখতেছি যখন বর্মাকে
জিমা আনাবাইনে গো পিয়া পেবো লুনুই কাউন্সিল গো জনরো টাইটন নে বেমেলে লুনুই কাউন্সিল মা তেউনে রেশা গা পেসো নি বারে দা জাও ডি পেতনা গো মফিশিন নাই দেরা বা দা জাও রোহিঙ্গা পেতনা ফিশিন নাই বো অটওয়া জিমা অসোয়া গো পিয়া পেয়ে আকুনি ইয়াবো বাংলাদেশ অসোয়া আনেনে ইন্ডিয়া তেউ রেশা রো নে মজা মজা নি নাই সাওয়ে ফো লো বারে
Leshimaro Runja Ye Pawin Mimanga Yiki Sadre, Kulatamaga to Mujo yet two kuzle to Kantabido, Kulatamaga Lunu Consin and Hina Sons here Shivare. Mimanga Bagaro, Doka there in Yapian Yitre, Kulatamaga Puzzi in Nepuan Song and put the ball to Tadalu, Lukuin Chupas Musa Sergeant Poma, Sons and Sesibu to Comshintiaku, Pigre Jacabe, Puzzi Gavarekna.
ရှင်ရှင်မြန်မာနိုင်ငံမှာသက်သက်နဲ့တကူမကြားဘူးတဲ့တရားရုံးမိတွေကြားရတဲ့အချိန်တရားစီရင်ရေးစနစ်ရိုးရိုးနေကြောင်းနိုင်ငံတော်သမ္မတဦးမင်းကမကြားသေးခင်ကပဲတရိပ်ပေးလိုက်ပါတယ်တရုတ်ဆောင်အောင်ရွှေသိဆုံးခဲ့မှုမှာဆွဆွဲခင်ရသူတွေကိုခြေအနီးပြန်လွှတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမ္မတကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန် ဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရယ်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VO ရဲ့ဆုံးနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဆိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ကဒိုင်ရိုက်ဒီ Live Season ကကျဆိုပါရခြင
်း View American အတန်းရဲ့ဒိုင်ရိုက်ဒီ Live Season ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဒိုင်ရိုက်ဒီ Live Season မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရခြင်း။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါအမေရိကန်ပြည်ထောင်စုမှာဂျာကာလာလွှတ်တော်ရွေးကောက်ပွဲကျင်းပဖို့သုံးလပဲလိုတော့တဲ့အချိန်နိုင်ငံခြားအခြေဆိုင်ဟက်ကာတွေကမဲဆန္ဒရှင်တွေရဲ့နိုင်ငံရေးအယူအဆတွေပြောင်းလဲဖို့ထိုးဖောက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုအကာအကွယ်ပေးနိုင်ဖို့အတွက်လွှတ်တော်အမတ်တွေအစိုးရအရာရှိတွေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကပူးပေါင်းဆောင်ရွက်နေကြပါတယ်။2016ခုနှစ်မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုပါတီကြီးနေရာစလုံးကလွှတ်တော်အမတ်တွေကပြစ်တင်ရှုံချထားပြီးစိုက်ဘာလုံခြုံရေးကိုတွန်းမြင်ဆောင်ရွက်ကြဖို့တောင်းဆိုလိုက်ပါတယ်။ဒီအကြောင်းဗီဒီယိုတင်ထောက်ဆလာတီစာဟုတ်ပေးပို့ထားတဲ့တင်ကိုကုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင်
။မကြခင်ကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွင်းအမေရိကန်နိုင်ငံရေးလောကကိုဝင်ရောက်နှောက်ယှက်ဖို့ကြံစည်နေသူတွေလို့တန်တရားရှိခံရတဲ့အကောင့်32ခုကို Facebook ကပိတ်ပစ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကကြိုဆိုလိုက်ကြပါတယ်။ဒါနဲ့ပတ်သက်လို့ New Hampshire ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Jin Shaheen ကအခုလိုမှတ်ချက်ပေးပါတယ်။
It's not just about hacking into electoral systems and state
နောက်ဆုံးရွေးကောက်ပွဲစနစ်နဲ့ပြည်နယ်တွေရဲ့မဲစင်းကိုဝင်ယူရုံတက်တက်မဟုတ်ဘူးဆိုတာကျမတို့သိပါတယ်။ဒါဟာနိုင်ငံရေးသမားတွေနဲ့တာမန်ပြည်သူတွေအပါအဝင်တိုင်းပြည်ထဲမှာသဘောထားကွဲပြားမှုတွေဖြစ်အောင်လုပ်တဲ့လုပ်ရပါ
။ Facebook လူမှုကွန်ရက်အနေနဲ့အခုပြလိုက်တဲ့အကောင့်နေရုရှားကလာတယ်ဆိုတဲ့ဓာတ်ရိုက်ဆက်နွယ်မှုကိုတော့မတွေ့ရသေးပါဘူး။ဒါပေမဲ့2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းစိန့်ပီတာစဘတ်မှာအခြေစိုက်လုပ်ခဲ့တဲ့အကောင့်အတူတွေနဲ့အလားတရံတူတာကိုတွေ့ရတယ်လို့ဆိုပါတယ်။ဝင်ရောက်ဆက်ဖက်မှုတွေကိုရုရှားတို့ကနှီးမျိုးစုံနဲ့လုပ်နေကြောင်းအမိပြေလုံခြုံရေးဝန်ကြီးကာစတန်နီလ်ဆန်ကပြောပါတယ်
။ It involved cyber espionage, leaks of stolen data, cyber intrusions into voter registration systems, online propaganda.
တဲ့လက်ကနေစပိုင်လုပ်တာ၊ခိုးယူထားတဲ့အချက်လက်တွေအပြင်ကိုထုတ်ပြန်တာ၊မဲဆန္ဒရှင်စာရင်းကိုခိုးယူတာနောက် online ပေါ်ကနေဝါရဖြန့်ချီမှုလုပ်တာတွေပါပါတယ်။ဒါတွေကိုရုရှားကလုပ်နေရဲဆိုရဲထောက်လိုင်းရေးအေဂျင်စီတွေရဲ့တွေးရှိချက်မှန်နေဆိုတာကျွန်မအတိအလင်းပြောချင်ပါတယ်
။ဒုသမ္မတ Mike Pence ကလည်းအမေရိကန်မဲပေးတဲ့စနစ်ကိုခုခံကာကွယ်ဖို့ကတိပြုကြောင်းနယူးယောက်မြို့မှာကျင်းပတဲ့ Cyber လုံခြုံရေးညီလာခံမှာအင်္ဂါနေ့ကပြောပါတယ်
။ The United States of America will not tolerate any foreign interference in our elections from any nation state.
အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲစနစ်ကိုဝင်ရောက်နှောက်ယှက်သူတွေကိုအရေးမယူဘဲနေမှာမဟုတ်ပါဘူး။ရုရှား၊အီရန်၊မြောက်ကိုရီးယား၊ဗန်နင်ငံကူမှခွဲလွှတ်မှာမဟုတ်ပါဘူး
။ အမေရိကန်အနေနဲ့စိုက်ဘာလုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေုံနဲ့မကဘဲတိုက်ခိုက်လာမှုတွေအပေါ်တုံ့ပြန်မှုလဲအရှင်မြင့်လှုပ်ဆောင်နေကြောင်းဒုသမ္မတမိုက်ပန့်စ်ကပြောပါတယ
် Gone are the days when America allows our adversaries to cyber attack us with impunity. Our goal remains American security.
အမေရိကန်ပြည်ပနိုင်ငံတွေကစိုက်ဘာကနေတိုက်ခိုက်တာကိုတိခန့်နေခေကုံသွားပါပြီ။အမေရိကန်ရဲ့လုံခြုံရေးဟာပြင်ပကမ္ဘာမှာလိုပဲဒီဂျစ်တယ်ကမ္ဘာမှာလည်းအရေးကြီးဆုံးဖြစ်ရမယ်ဆိုတာကျွန်တော်တို့ရဲ့ကြီးမားချက်ပါ
တို့ဘဝင်ရောက်သူတွေကိုရှာဖွေတွေ့ရှိပေမဲ့လည်းအဲ့ဒီလူတွေဟာသူတို့ရဲ့လုပ်ရတဲ့ကိုရပ်တန့်မသွားဘူးလို့ဤပညာဆိုင်ရာသတင်းတောက်ဘာဘရာရိုတူတေးကပြောပါတယ
် It's only increased and gotten more sophisticated since the elections. You know, Facebook is calling
ရေကောက်ပွဲပြီးကတည်းကတို့ဘဝင်ရောက်မှုတွေများလာပြီးပိုလဲခက်ခဲရှုပ်ထွေးလာပါတယ် Facebook ကစိုက်ဘာလုံခြုံရေးဟာလက်နက်ပြိုင်ဆိုင်မှုလို့တောင်ကျင်ပွန်းတက်ထားပါတယ်ဒါကြောင့်ရောက်ဆွေးမှုတွေပျောက်ကွယ်မသွားသလိုပဲဒီကိစ္စကလည်းပျောက်ကွယ်သွားမှာမဟုတ်ပါဘူ
းအမေရိကန်ရဲ့ cyber လောကဘေးကင်းလုံခြုံမှုရှိဖို့အစိုးရအနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တာမန်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုလိုအကြောင်းဒုသမရမိုက်ပန့်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုစောဝင်းလိုင်းတင်ပြတော်တော့ပါရှင်အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ရနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေနောက်နှစ်နာရီကြာည9:00ရနေ 10:00 အထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့လိုင်းဒိုမီတာ51တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ကိုယ်တော်ကြာရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချင်းကိုကောင်းလင်းဦးကပြောပြပေးပါဦ
း။နောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်တဲ့လွှဲပြောင်းပေးထားတဲ့အမေရိကန်ကြာဆုံးစစ်သည်ရဲ့ကျွမ်းကျင်ရုပ်လောင်း55စုံကိုဒီနေ့ဗုဒ္ဓဦးနေ့မှာတောင်ကိုရီးယားနိုင်ငံကခန်းနာကျင်းပပြီးအမေရိကန်စစ်တပ်တပ်ရုပ်ဆိုင်လေးရင်တွေပေါ်လွှဲပြောင်းပေးရခဲ့ပါတယ်။ဒီကျွမ်းကျင်ရုပ်လောင်းတွေကတော့အမေရိကန်ပြည်အစုဟာဝိုင်ပြည်နယ်ကိုတည်ဆောင်လာမှာပါ။စီမံဝင်နိုင်ငံကရွေးကောက်ပွဲအတွက်ဒီကနေ့ထုတ်ပြန်လိုက်တဲ့မဲရက်လက်တစိတ်ပိုင်းအရအာဏာရဇနုပီအက်ပါတီကလွတ်တော်မှာအများစုဖြစ်တဲ့အနိုင်ရသွားပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေကလွတ်တော်နေရာ210နဲ့109နေရာကိုဇနုပီအက်ပါတီကအနိုင်ရရှိခဲ့တာပါအဓိကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ကတော့42နေရာအနိုင်ရပါတယ်ကျန်နေရာတွေမှာဘယ်သူတွေနိုင်နေဆိုတာကိုတော့ဆက်လက်ကြီးညာရအောင်ပါပါဥရောပသမ္မတ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတော့မဲဆန္ဒရှင်တွေကိုချင်းချောင်နှောက်ယှက်မှုတွေရွေးကောက်ပွဲကော်မရှင်ပေါ်မယုံကြည်မှုတွေနဲ့သတင်းမီဒီယာရဲ့ဗေလိုက်မှုတွေနဲ့အတူမမျှမတရှင်ပြိုင်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုဟာအရှေ့တောင်အရှေ့နိုင်ငံများစီအာဆီယံအသင်းဝင်တွေနဲ့ဒီသတင်းပတ်တဲ့စင်ကူမှာတွေ့တဲ့အခါ Indo-Pacific ဒေသနဲ့ထိတွေ့ဆက်ဆံမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မြန်မာ့ချက်တွေကိုမြင့်တင်မှုကြိုးစားသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်စုံမှုအတွင်းမြောက်ကိုရီးယားရေးပေါ်ဆိုရင်ကင်းမှုတွေလွှမ်းမိုးနေနိုင်တယ်လို့ပဲမြန်မာရေးနဲ့ပတ်သက်လို့လည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ထားကြတာပါ။အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေနိုဝင်ဘာလနဲ့ကျင်းပဖို့ရှိနေချိန်မှာပဲမဲဆန္ဒရှင်တွေပေါ်လွှမ်းမိုးဖို့ကြိုးပမ်းမဲ့အရေးကြောင့်လည်းတွေ့မြင်လာနေရပါတယ်။ဒါပေမဲ့လည်းမချသေးရင်ကဖော်ထုတ်တွေ့ရှိခဲ့တဲ့လောက်ရက်တွေရဲ့နောက်ကွယ်မှာတော့ဘယ်သူတွေရှိနေလဲဆိုတာကိုပေါ်ကရီကကုမ္ပဏီတွေနဲ့အစိုးရတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုဖို့လည်းတွန်းဆုတ်နေကြဆဲဖြစ်ပါတယ်။ Facebook ကတော့သူ့ရဲ့ internet လူမှုကွန်ရက်နဲ့ Instagram တွေပေါ်မှာမရိုးသားတဲ့အပြုမူတွေနဲ့ပူပေါင်းညီနဲ့ကြိုးပမ်းနေတဲ့အကောင့်32ခုကိုပိတ်လိုက်တဲ့အကြောင်းမနေ့ကပဲကြေညာခဲ့တာပါ။စုံစမ်းရေးလုပ်ငန်းတွေအစာပြုအဆင့်မှသာရှိသေးတဲ့အတွက်နောက်ကွယ်မှာဘယ်သူတွေရှိနေတယ်လဲဆိုတဲ့အချက်လက်တွေပါဝင်အားလုံးကတော့မသိရသေးကြောင်းလည်းပြောဆိုထားပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဦးကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အတန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10နာရီလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ52 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါ။တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင်။ VOA ကိုအားပေးနာစီနဲ့တွေ့လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီမှာနားလည်ပါ
This program has come to you from the Voice of America, Washington. From Washington.